ရုရှားနိုင်ငံမှာဗုဒ္ဓနေ့ကကိုပိုင်ဂျက်လီယင်ပြက်ချခဲ့လို့လိုက်ပါလာတဲ့လူ၁၀ဦးလုံးသေဆုံးခဲ့တယ်လို့ရုရှားအရေးပေါ်ကေဆေရေးအရာရှိတွေကပြောပါတယ်။ခီးတဲ့စီးရင်တဲမှာရုရှားစစ်တပ်ကိုဆန့်ကျင်ပုန်ကန်ခဲ့တဲ့ရုရှားခြေစားလက်နက်ကိုင်အဖွဲ့ဘက်ဂနာခေါင်းဆောင်ရက်ဂနီပရီဂိုရှင်ပါဝင်နေပြီးသူတကယ်လေယင်ပေါ်ပါသွားလားဆိုတာတော့အခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။လေယင်မှူး၃ဦးနဲ့ခီးတဲ့9ဦးလိုက်ပါလာတဲ့လေယင်ဟာမော်စကိုမြို့တော်ကနေစိန့်ပီတာစဘတ်ကိုပြန်တန်းနေတော့မြို့တော်ရဲ့မြောက်ဖက်မိုင်60ကျော်အကွာမှာပြက်ကျခဲ့ကြောင်းတာဝန်ရှိသူတွေကိုကိုကပေးရုရှားအစိုးရပိုင်းသတင်းအေဂျင်စီ TASS ကဖော်ပြပါတယ်။ရုရှားနိုင်ငံပိုင်းသတင်းဌာနတစ်ခုဖြစ်တဲ့ RIA ကလည်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကိုကိုကပေးလေယာဉ်ပြက်ကျရာနေရာမှာရုပ်အလောင်း၈လောင်းတွေ့ရှိထားတယ်လို့ပြောပါတယ်။လေယာဉ်ပြက်ကျမှုသတင်းတွေထွက်ပေါ်လာချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကတော့ခါစတိုက်ပွဲအထက်မှအခမ်းအနားမှာယူကရိန်းစစ်မြေပြင်ကသူတို့အခေါ်အထူးစစ်ဆင်ရေးအတွင်းတရဲကောင်းတွေကိုချီးကျူးဂုဏ်ပြုစကားပြောနေတာကိုတွေ့ရပါတယ်။လေရင်ပြက်ချမှုကို AP 3ဌာနကပြန်လည်သုံးသပ်ထားတဲ့ပြန်တမ်းမှုခြေရကအချက်လက်တွေအရအရင်က precaution အသုံးပြုလေရှိတဲ့ Beckner Chisa စစ်တပ်ကုမ္ပဏီနာမည်နဲ့မှတ်ပုံတင်ထားတဲ့လေရင်ဟာဗုဒ္ဓနေ့ညနေပိုင်းကမော်စကိုမြို့ကထွက်ခွာခဲ့ပြီးမိနဲ့အနေငယ်အကြမှာဆက်သွယ်ရေးအချက်ပြမှုပျောက်ကွယ်သွားတာကိုတွေ့ထားပါတယ်ရှင်။